သမရဝဦးသိန်းစိန်အစိုးရတပ်တန်းမကုံခင်2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတိုင်းဒါလက်နက်ကိုင်အဖွဲ့၈ဖွဲ့အစိုးရတပ်မတော်တို့ကြား NCA လို့ခေါ်တဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးသဘောတူစာချုပ်ကိုဥစွာလက်မှတ်ရေးထိုးခဲ့ကြပါတယ်။နှစ်နှစ်ကျော်အကြာ NLD အစိုးရတက်လာချိန်မှာတော့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်ပါတီတို့လက်မှတ်ရေးထိုးလာခဲ့တဲ့အတွက်အပြစ်ရဲ့အဖွဲ့ဟာ10ဘွဲ့အထိရှိလာခဲ့ပါတယ်။ပြီးခဲ့တဲ့နှစ် NCA လက်မှတ်ရေးထိုးခြင်း၃နှစ်ပြည့်အခမ်းအနားနဲ့အတူထိပ်သီးကောင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲကိုနေပြည်တော်မှာကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာကာကွယ်ရေးဦးစီးချုပ်ရဲ့မိန့်ခွန်းကိုတိုင်းရင်းသားအဖွဲ့တွေဘက်ကဝေဖန်မှုတွေရှိခဲ့တယ်လို့ KNU နဲ့ RCSS တို့ဘက်ကလည်းငင်းချင်းလုပ်ငန်းစဉ်တွေမှာတရားဝင်ပါဝင်ဆွေးနွေးမှုတွေကိုရန်နာတဲ့အထိဖြစ်ခဲ့ပါတယ်
။လက်နက်ကများစုကိုစုပြီးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ရမှာအမျိုးဥပဒေထားရမှာကဘုရားဝေတို့မှာဖြစ်ပါတယ်။အဲ့တော့ဒီတော့ဒီဘွေတိုင်းနာဒီလိုညင်ညွတ်မှုပြုပွဲတွေကိုဥတည်တဲ့ကိစ္စတွေကိုဘုရားဆွေးနွေးမှုတွေကဆောင်ဆန်းဖို့လိုမှာဖြစ်ပါတယ်။ဒီတော့ဒီမိမိအစိတ်ပိုင်းကိုမဆိုဒီတော့သူကဖွင့်တဲ့ရှင်ကိုပြုရလို့လေဒီတော့သူသမရမြန်မာနိုင်ငံတော်ရဲ့ခေါ်စီဖို့အခြေခံမှုတွေ2008ခုနှစ်ဥပဒေစက်မှာပြင်းပြထားတာဖြစ်ပါတယ်။
ဒါကတော့ NCA 3နှစ်ပြည့်မှာကာကွယ်ရေးဦးစီးချုပ်ပြောသွားတဲ့မိန်ကွန်းတွေကတချို့ကိုပြန်လဲကောက်နှုတ်တင်ပြလိုက်တာပါ။အဲ့ဒီဆွေးနွေးပွဲမှာတက်မတော်တစ်ခုတည်းထားရှိရေးခွဲမထွက်ရေးကိုပိုင်ပြထန်းခွင့်နဲ့တက်နေရာချထားရေးကိစ္စတွေကိုဆွေးနွေးခဲ့ကြပေမဲ့ရေရတဲ့ရလတ်တွေမရှိခဲ့ပါဘူး။တက်မတော်တစ်ခုတည်းထားရှိရေးကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကရေပူရသဘောတူထားခဲ့ပေမဲ့တစ်ခုတည်းသောတက်မတော်ကိုဘလို့ပုံစံဖွဲ့စည်းမယ်ဆိုတဲ့အချက်ကိုနောက်ပိုင်းမှာဆက်ဆွေးနွေးကြမယ်လို့ပြောခဲ့ပေမဲ့ပြီးခဲ့တဲ့12လအတွင်းမဆွေးနွေးပြခဲ့ကြဘူးလို့ဆိုပါတယ်ဒီနှစ်မှာတော့အော်တိုဗာလ15ရက်နေ့ဆိုရင် NCA က4နှစ်ပြည့်ပါပြီ4နှစ်ပြည့်အစီအစဉ်ကိုရက်အနည်းငယ်နောက်ဆုတ်ပြီးမှသာကျင်းပနိုင်မယ်လို့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကဆိုကြပါတယ်ပြီးခဲ့တဲ့နှစ်ကထိပ်ပိုင်းခေါင်းဆောင်တွေရဲ့တွေ့ဆုံပွဲမှာအဆင်မပြေမှုတာရကတွေရှိခဲ့တာကြောင့်ဒီနှစ်ထိပ်သီးတွေ့ဆုံပွဲဆိုတာမျိုးမဟုတ်ဘဲနှစ်ပတ်လည်ပွဲဆိုတဲ့သဘောမျိုးသာကျင်းပပြစ်မယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ ANP ကဒေါ်စောမြရာဇာလင်းကပြောပါတယ်
လာခဲ့တဲ့နှစ်ကတော့ဖြစ်မှာတော့မဟုတ်ပါဘူး။လာခဲ့တဲ့နှစ်က anniversary ပုံစံမျိုးလည်းမဖြစ်ပဲဆွေးနွေးပွဲပုံစံမျိုးဖြစ်သွားတယ်။အဲ့ဒါကလည်းရလကောင်းတွေရစီခြင်းလို့ဆိုပြီးတော့မှကြိုးစားပြီးတော့လုပ်လိုက်ကြတာပါပဲ။ဒါပေမဲ့ရလကောင်းကမရှိဘဲနဲ့ဟိုရလာတဲ့ရလအပေါ်မှာအထင်ကိုတည်းဖြစ်သွားခဲ့တယ်။အဲ့ဒါကိုသင်ခန်းစာတွေအဖြစ်လဲကျွန်တော်တို့ပြန်လည်သုံးသပ်ကြတာရှိပါတယ်။ဆိုလို့ရှိရင်လာမယ့်အစည်းအဝေးကတော့နှစ်ပတ်လည်လောက်ပဲဖြစ်နိုင်မယ်လို့ကျွန်မထင်ပါတယ
်။အပြည့်ရလက်မှတ်ရေးထိုးပြီးနဲ့မထိုးခင်ကြား၊ကွာဟချက်တွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သဘောထားကို RFA ကမေးကြည့်ရမှာလက်မှတ်ထိုးပြီးတဲ့နောက်ပြည်တွင်းကိုလွတ်လွတ်လပ်လပ်ဝင်ရောက်လာနိုင်တာအစိုးရနဲ့မိကောင်းဆွေကောင်းတွေလို့တွေ့ဆုံပြောဆိုနိုင်တာတွေရှိပေမဲ့ခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တွေဆွေးနွေးရမှာတစ်ဖက်နဲ့တစ်ဖက်တန်ရရတွေများနေပြီးတော့ရှေ့မရောက်ဘူးလို့ပြောပါတယ်။လက်မှတ်ထိုးပြီးဒီကြားကာလအတွင်းငင်းကြင်ဆွေးနွေးပွဲတွေပြတ်မသွားအောင်ထိန်းလုံနေရတာတွေရှိပြီးဆွေးနွေးပွဲဖြစ်တဲ့ဆိုရင်ပဲရှေ့ရောက်တဲ့သဘောမျိုးလို့သတ်မှတ်ရတဲ့အခြေအနေတွေလည်းရှိခဲ့တယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေကပြောကြပါတယ်။ပအိုးအမျိုးသားအဖွဲ့ချုပ် PNLO ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးခွန်မြင့်ထွန်းကတိုးတက်လာတဲ့အနေအထားကိုပြောပါဆိုရင် Federal ဆိုတဲ့အသုံးနှုန်းအပေါ်တက်မတော်ကပေါင်းစည်းဆိုတာလက်ခံလာပြီးဆွေးနွေးမှုတွေမှာအလုံးတန်းတူဆိုတဲ့အနေအထားကိုရောက်အောင်ဥတီထားနိုင်ပြီဆိုတဲ့အချက်ဖြစ်တယ်လို့ပြောပါတယ
်အခုကျွန်တော်လက်မှတ်ထိုးတဲ့အချိန်မှာတော့မတမတော်ကတိုင်ဆွဲလာခဲ့တဲ့ Fairness ဆိုတာခွဲထွက်ရေးဆိုတာဟာကိုပြစ်တင်ပြီးတော့ Fairness ဆိုတာပေါင်းစည်းရေးပဲလို့လက်ခံလာတာကျွန်တော်ကဒီနိုင်ငံရဲ့ရေးကြီးတဲ့အကြောင်းလေးဖြစ်ပါတယ်ဒီရင်ကာလကြီးတော့ဒီနေ့ဖြစ်နေတာအလုံးပြည့်ရဲ့တိုင်းပါပဲဒီတိုင်းပြည်ကြီးကိုဆက်ဆံရမယ်ဆိုတာမျိုးဒီအခြေခံအနေနဲ့ကျွန်တော်တို့လုပ်ခဲ့ရတာမဟုတ်ဘူးလက်မှတ်ချအရင်းဝင်စသဖြင့်ဒီလိုမျိုးနဲ့ပဲကောင်းကြီးနဲ့ဖြစ်စဉ်ရနေပြီးတော့အခုအချိန်မီရအောင်တော့ကျွန်တော်ဒါတော့ကယ်ထားနိုင်ပြီပေါ့လေတို့တော့တစ်ခုခုကိုပြီးဆုံးသွားအောင်တော့ကျွန်တော်တို့ထောင်ရနိုင်ပြီလို့တော့ဒီလိုပဲပြောလို့မရပါဘူ
းတမတော်ကာကွယ်ရေးဦးစီးချုပ်ကလာမယ့်2020မတိုင်ခင်ငင်းချမ်းရေးရအောင်ကြိုးပမ်းမယ်လို့ပြောထားပါဗျ။အဲ့ဒီလိုပြောပြီးတဲ့နောက်တမတော်ဘက်ကတစ်ဖက်သက်အပြစ်ခတ်ရဲစဲရေးကို2018ခုနှစ်ဒီဇင်ဘာလကုန်ကနေပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့အထိ6လကြာရက်ခဲ့ပေမဲ့မြောက်ပိုင်းမဟာမိတ်3ဖွဲ့ရဲ့ဆောင်ရွက်ချက်တွေကြောင့်ဆိုပြီးအပြစ်ရဲ့ကာလကိုတက်တန်းဆက်မတိုးတော့ပါဘူး။တဖက်မှာလည်းအစိုးရနဲ့တက်မတော်ကအပြစ်မရေရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကို NCA လမ်းကြောင်းအတိုင်းရှောက်လန်းမှုအမြဲတိုက်တွန်းနေပါတယ်။လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေကဝမိုင်းလာနဲ့ KIA တို့က NCA မှာပါလာနိုင်ခြေရှိတယ်လို့အစိုးရဘက်ကမျှော်လင့်ထားပါတယ်။ အရင်ကဗမာပြည်ကွန်မြူနတီပါတီဝင်တဦးဖြစ်ခဲ့ပြီးတော့လက်ရှိမှာတော့တိုင်းသားလက်နက်ကအရေးလေးလာနေတဲ့ရန်ကုန်မြို့ကဦးတန်းစိုးနိုင်က NCA လမ်းကြောင်းမှာအလုံးပါဝင်ရေးဆိုတာဝေးနေသေးပဲလို့သုံးသပ်ပါတယ
်။အလုံးပါဝင်ရန်နိုင်ရေးအလားလာကတော့ဝေးနေသေးပါပဲ။ NCA လမ်းကြောင်းအတိုင်းမသွားဘဲနဲ့တီးခြားနိုင်ငံရေးစီစဉ်တစ်ခုနဲ့သွားမယ်ဆိုရဲ FPNCC ခုနှစ်ဖွဲ့ကဒီထဲမှာပါဝင်မလာဘူးကြာ။နောက် NCA လုပ်ငန်းစဉ်ကောင်တဲ့ပုံမှုကရဆိုင်နေတဲ့နှစ်နီးပါးလောက်ရှိနေ2018ခုနှစ်ကျွန်တော်အော်တိုဝါလာ15ရက်နေ့ထိပ်ပြီးဆွေးနွေးရစပြီးကွဲလိုက်ကြတာ NCA ကိုအဓိကမောင်းနေတဲ့အင်အားစုဖြစ်တဲ့ KNU နဲ့ RCS တို့ကဒီဆွေးနွေးပွဲတွေမှာပါတော့ဟုဆိုပြီးတော့ဒီဘူကပြောလိုက်တဲ့အခါမှာ NCA လှုပ်ရှားမှုကရပ်တန့်သွားတော့
အခုလ9ရက်နေ့ကနေ17ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာအပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချင်းဥဆောင်အဖွဲ့ PPSD အစည်းအဝေးကျင်းပမယ်လို့သိရပါဗျ။အစည်းအဝေးမှာဆွေးနွေးမဲ့အကြောင်းအရာတွေထဲမှာ၄နှစ်ပြည့် NCA အခမ်းအနားကျင်းပနိုင်ရေးပါဝင်မှာဖြစ်ပါတယ်။2018ကနေ2019ခုနှစ်ကြားကာလအတွင်းအပြည့်ရဲ့အဖွဲ့တွေနဲ့အစိုးရကြားဆွေးနွေးဆောင်ရွက်ချက်တွေအပေါ်အစိုးရရဲ့သဘောထားကိုသိနိုင်ဖို့သမ္မတရုံးညွှန်ကြားမှုချုပ်ဦးစော်ထေးငင်းချင်းကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းတို့ကိုဒီကနေ့ဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူး။တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်း KNU ဒုတိယဥက္ကဋ္ဌဘဒုစောကွယ်ထူဝင်းအထွေထွေအတွင်းရေးမှုချုပ်ဘဒုစောတာတို့မူဘဒုစောလှထွန်းနဲ့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်းတို့ကို RFA ကဖုန်းနဲ့ဒီနေ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ကျွန်မဝေမာထွန်းပါ